ရုပ်ပုံသုံးကိုကြည့်ကြပါစို့ယေရှုဟာသူ့အသေးခံရမယ့်အကြောင်းနားလည်ခဲ့တယ်သူမသေးခင်ရက်ပိုင်းမှာသူတပည့်တော်များနဲ့တူစားတောက်ခဲ့တယ်ထိုနေရာသို့အမျိုးသမီးတစ်ယောက်ရောက်ရှိလာပြီးသူမမှာပါလာတဲ့အဖိုးတန်ရည်မွှေးတပလင်းကိုဖောက်ပြီးယေရှုရဲ့ခြေများပေါ်၌လောင်းချလိုက်တယ်ထိုအခါလူတွေကသူမအပေါ်ဒေါသထွက်ကြတယ်ယူဒရှာကာယုဆိုသောသူကဘာဖြစ်လို့ရည်မွှေးကိုရောင်းပြီးရရှိတဲ့ပိုက်ဆံနဲ့စင်းရဲနွမ်းပါတဲ့သူများအတွေ့ဘာကြောင့်မလှူတာလဲလို့အပြစ်တင်ခဲ့တယ်ဒါပေမဲ့ယေရှုကထိုသူတို့အား"သူမကိုမပြောကြပါနဲ့သူမဟာငါ့အပေါ်မှာကောင်းတဲ့အရာကိုပြုလုပ်နေတယ်ငါရဲ့ခန္ဓာကိုယ်ပေါ်ရင်ရည်မွှေးလောင်းခြင်းဟာငါ့ကိုတကြွရန်အတွက်ပြင်ဆင်ပေးခြင်းဖြစ်တယ်"လို့ဆိုခဲ့တယ်